Mac computer ye ignite khin ma lu dai lu lu handphone dwe thong ni ja de so lo handphone thong na ye a ta che a ne che dwe chaung lu dwe ti tha yan kaung min no be lu thong pisi ma so kaung chu ne so chu twe ni da so lo handphone thong na ma le kaung chu ri da ma ka so chu ri ba shi ni da ba be
man na bo shin jamaru a ba win lu twa mya mya handphone ni ko thong ni ja da lo myama nai ga ma so yin le a yin ga a sa ma dan si ji ya cha လူတိုင်းမသုံးနိုင်ခဲ့ပဲနဲ့ဒီ2014ခုနှစ်ကမှမူဝါဒပြောင်းလဲလုပ်လိုက်ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့လူဦးရေ53သန်းနီးပါးမှာ90ရာခိုင်နှုန်းနီးပါးဟန်ဖုန်းသုံးနေကြပြီလို့တရားဝင်ထုတ်ပြန်ချက်တွေမှာပြောထားတယ်မလားရှင်။ဒီတော့ဒီလူသားပေါင်းများစွာသုံးစွဲနေတဲ့ပစ္စည်းတစ်ခုရဲ့အားသာအားနည်းချက်တွေကိုသိထားတာကောင်းတာပေါ့ရှင်
။ကဲဒီတော့ကျွန်တော်တို့လေ့လာထားသလောက် VOA ပရိသတ်ကိုပြန်ပြီးမျှဝေရအောင်ပါ။ဟန်ဖုန်းရဲ့ပထမဆုံးအားသာချက်ကတော့တရားနဲ့တရားအချိန်မရွေးအဆက်အသွယ်လုပ်နိုင်တာပါ။ကိုမီဒါစုနဲ့မိတ်ဆွေတွေနဲ့လို့ဖို့ဂိုင်ဘက်တွေနဲ့စသည်အားဖြင့်အဆက်အသွယ်မပြတ်လုံနေလို့ရပါတယ်။နောက်ဆုံးကားချက်လို့လမ်းမှာကြာနေရင်တော့မှမပြင်းရအောင်တယောက်ယောက်နဲ့စကားပြောနေလို့ရတယ်လေ
။ဒါပေမဲ့အဲ့ဒီအဆက်အသွယ်မပြတ်လုံနေနိုင်တာကပဲအားနည်းချက်လည်းဖြစ်နေပြန်ပါတယ်။ဟန်ဖုန်းရှိနေတဲ့အခါကျတော့လူတိုင်းကအချိန်မရွေးနေရာမရွေးကိုယ့်ကိုဆက်သွယ်နိုင်တယ်ဆိုတဲ့သဘောတက်ရောက်တယ်လေ။မိသားစုနဲ့အပန်းဖြေခီးထွက်နေတဲ့အချိန်ကိုယ့်လူကဖုံးခေါ်လာနိုင်တယ်။နောက်ကူကရုပ်ရှင်ရုံထဲမှာရောက်နေတဲ့အချိန်တရားရောက်ကဆက်သွယ်လာနိုင်တယ်။အကူကြီးလိုအပ်နေတဲ့မိတ်ဆွေတရားရောက်ကလည်းအဆက်မပြတ်ဖုံးခေါ်တာစာတူပို့တာမျိုးတွေလည်းရှိလာနိုင်တယ်ဆိုတော့တစ်ခါတစ်ခါမှကို့အတွက်အနောက်ရှက်လို့ဖြစ်တတ်တာကြောင့်ဒီအချက်ကိုပဲအားနည်းချက်အဖြစ်နဲ့လည်းမြင်နိုင်ပါတယ်
။နောက်ထပ်အားသာချက်တစ်ခုကတော့ဘီယန်ဒရယ်ကင်းအောင်ဟန်ဖုန်းကအကူကြီးပေးနိုင်တယ်ဆိုတဲ့အချက်ပါ။ကို့ကားပြက်လို့ပဲဖြစ်ဖြစ်လမ်းပြောက်နေလို့ပဲဖြစ်ဖြစ်ကိုကိုကိုလုံကြုံနေလို့မခံစားရတဲ့နေရာတစ်ခုခုမှာရောက်နေရင်ပဲဖြစ်ဖြစ်အခက်ခဲတွေ့အန်ဒရယ်ကြတဲ့အခါမျိုးမှာရဲတပ်ဖွဲ့လိုရေးပေါ်အကူအညီပေးမဲ့ဌာနတွေကိုကိုလာကူနိုင်မဲ့မိသားစုဝင်တွေဒါမှမဟုတ်မိဆွေတွေကိုချက်ချင်းအဆက်အသွယ်လုပ်နေတာကိုဟန်ဖုန်းရဲ့အားသာချက်ဖြစ်သတ်မှတ်ထားပါတယ
်ဒီချက်မှလည်းအားနည်းချက်တွေရှိနေတာကိုသူတည်သနာပြုလိလချက်တွေကနေတွေ့ထားပါတယ်အမေရိကန်ပြည်ထောင်စုမှာရင်မတော်တဆမှု28ရာခိုင်နှုန်းဟာဟန်ဖုန်းသုံးလို့ကားကိုအာရုံစိုက်မှုညော့သွားတာကြောင့်ဖြစ်ရတာလို့ National Safety Council လို့ခေါ်တဲ့အမေရိကန်ဘေးအန္တရာယ်ကင်းရှိရေးကောင်စီကခန့်မှန်းထားပါတယ်
။ဒါ့အပြင်ဟန်ဖုန်းသုံးယာဉ်မောင်းသူနဲ့အရက်မူးပြီးယာဉ်မောင်းသူတွေကြားနှိုင်းရှင်တဲ့ယူထာတက္ကသိုလ်ရဲ့2006ခုနှစ်ကလေ့လာချက်တစ်ခုမှာဟန်ဖုန်းသုံးရင်ကားမောင်းသူတွေဟာသွေးထဲမှာအရက်ရာခိုင်နှုန်း 3.38 ရာခိုင်နှုန်းရှိအောင်တောက်ထားသူတွေလို့ပဲရင်အန္တရာယ်ရှိတယ်ဆိုတာတွေ့ထားပါတယ်
။ဟန်ဖုန်းတွေကနေကျန်းမာရေးထိခိုက်စေနိုင်တာတွေကိုတွေ့ထားတဲ့လေ့လာချက်တွေလည်းရှိပါတယ်။ဟန်ဖုန်းအသုံးပြုတာနဲ့ကင်ဆာရောဂါကြားမှာအဆက်ဆက်ရှိတယ်ဆိုတာကိုအမေရိကန်ကင်ဆာအင်စတီကျူကလုတ်ထားတဲ့လေ့လာချက်အများပြားရှိပြီးတော့သူတို့ရဲ့ဝက်ဘ်ဆိုက်မှာအဲ့ဒီတွေ့ရှိချက်တွေကိုတင်ထားပါတယ်။ဒါအပြင်ဟန်ဖုန်းကြောင့်သွေးတိုးနိုင်စိတ်ချရောဂါဖြစ်နိုင်တယ်ဆိုတဲ့ယူဆချက်တွေလည်းရှိပါတယ်။
ဟန်ဖုန်းတွေကိုဈေးတက်တက်တသားနဲ့လူတိုင်းနှီးပါအသုံးပြုလာနိုင်တာတိတ်မကြာလှသေးတဲ့မြန်မာနိုင်ငံလူမျိုးအတွက်ကတော့လက်ရှိမှာအားနည်းချက်တွေထက်အားသာချက်တွေဟိုပဲပိုပြီးသတိပြုမိနေကြအောင်ပါပါမြန်မာနိုင်ငံကအိမ်အောင်စုအများစုမှာလန်းလိုင်းလို့ခေါ်တဲ့အိမ်မှာတက်ထားတဲ့ပုံမျိုးမရှိခဲ့ကြပါဘူးအဲ့ဒီချိန်ကာလတွေမှာပြည်ပရောက်နေသူတွေနဲ့ဆက်သွယ်ဖို့မဆိုထားနဲ့ပြည်တွင်းမှာရှိနေသူချင်းတောင်အဆက်သွယ်လို့ဖို့တိတ်ခက်လာပါတယ်အခုတော့ပြည်တွင်းပြည်ပအဆက်သွယ်တွေတိတ်ကိုလွဲကူအဆင်ပြေသွားတာအထင်ရှားပ
ါဒါကြောင့်လဲလက်ရှိအချိန်မှာတော့မြန်မာနိုင်ငံကဟန်ဖုန်းသုံးဆွဲတဲ့သူတွေအနေနဲ့သူတို့ထက်အရင်နှစ်ပေါင်းများစွာကတည်းကဟန်ဖုန်းကိုသုံးလာကြတဲ့တခြားနိုင်ငံတွေကလူတွေလောက်ဟန်ဖုန်းကြောင့်ငွေကြေးကုန်ကျမှုအပိုင်းမှာတိတာတဲ့အားသာချက်အားနည်းချက်တွေမရှိလာသေးပါဘူးတခြားနိုင်ငံအများပြားမှာတော့ဟန်ဖုန်းကြောင့်ငွေကြေးကုန်ကျမှုတက်တာစီတဲ့အချက်တွေရှိသလိုဟန်ဖုန်းကြောင့်ပဲငွေကြေးပိုးပြီးတော့ကုန်ကျရတာတွေလည်းရှိပါတယ်
အခုတင်ပြပြီးသမျှအချက်တွေကတော့အများအပြားလူငယ်လူလတ်လူကြီးပိုင်းမှာဟန်ဖုန်းနဲ့ပတ်သက်တဲ့အားသာချက်အားနည်းချက်တွေပါဟန်ဖုန်းသုံးတဲ့ကလေးတွေနဲ့ဆယ်ကျော်သက်အရွယ်တွေအတွက်အားသာချက်အားနည်းချက်တွေလည်းရှိပါသေးတယ်ဒီနေရာမှာအရင်ဆုံးပြောဖို့ရှိတာကတော့ကလေးနဲ့ဆယ်ကျော်သက်အရွယ်အတွက်ဘယ်အသက်အပိုင်းခြားမှာဟန်ဖုန်းစပြီးသုံးသင့်တယ်ဆိုတဲ့သတ်မှတ်ချက်တိတိကျကျမရှိဘူးဆိုတာပါပဲ
ကလေးဓမ္မမဟုတ်ဆယ်ကျော်သက်တဦးကိုဟန်ဖုန်းဝယ်ပေးမလားဆိုတာကိုစဉ်းစားတဲ့နေရာမှာမိသားစုတစုနဲ့တစုမတူနိုင်ပဲသက်ဆိုင်ရာအကြောင်းအချက်အမျိုးမျိုးအခြေအနေအမျိုးမျိုးပေါ်မှာမူတည်ပြီးတော့စဉ်းစားဆုံးဖြတ်ကြတာပါဥပမာစနစ်အရွယ်ကလေးငယ်တယောက်ဟန်ဖုန်းသုံးနေတာနဲ့စနစ်အရွယ်တိုင်းမှာဟန်ဖုန်းကင်လို့ရတယ်ကင်ဖို့လိုတယ်လို့တသမှတ်ချင်းသတ်မှတ်လို့မရတဲ့သဘောပါပဲ
ဘလို့ပဲဖြစ်ဖြစ်အခြေအနေအကြောင်းအကျောင်းကြောင့်ကလေးအရွယ်ဒါမှမဟုတ်ဆယ်ကျော်သက်အရွယ်ကိုဟန်ဖုန်းပေးသုံးဖို့လိုအပ်ပြီးဆိုရင်တော့ကောင်းကျိုးဆိုးကျိုးတွေတွန်တွဲနေတာကိုမိဘအုပ်ထင်းသူတွေအနေနဲ့ အထူးသတိပြုထားသင့်ပါတယ်
။သီတာထင်ရှားတဲ့ကောင်းကျိုးတွေကတော့ကလေးရဲ့နေတတူဝါလှူဆောင်ပွဲရာတွေကိုမလစ်ဟင်ပဲစနစ်တကျစီစဉ်နိုင်မှုအတွက်ကလေးနဲ့မိဘတွေအကြားအဆက်အသွယ်မပြတ်လှုပ်လို့ရတာ။နောက်ဘေးရန်ရဲ့ကျုံလာတဲ့အခါဟန်ဖုန်းကိုသုံးပြီးချက်ချင်းကူညီတောင်းလို့ရနိုင်တာစတဲ့အချက်တွေပါပဲ
။အလားတူပါပဲ။သီတာထင်ရှားတဲ့အားနည်းချက်တွေကတော့ကိုကလေးကသူများကိုအနိုင်ကျင့်ပူကြတဲ့အခြေအနေမျိုးဖြစ်စေနိုင်တယ်လို့ကိုကလေးကိုယ်တိုင်ဟန်ဖုန်းကြောင့်အနိုင်ကျင့်ပူကြခံရတာမျိုးဖြစ်နိုင်တာအထူးသဖြင့်တော့ဟန်ဖုန်းတွေဟာအင်တာနက်အသုံးပြုနိုင်တဲ့အတွက်အွန်လိုင်းပေါ်မှာအဲ့လိုအခြေအနေမျိုးကြုံရနိုင်ကြကိုဆိုလိုတာပါ
နောက်တစ်ချက်ကဟန်ဖုန်းပဲသုံးနေတဲ့အတွက်ကိုလက်လှုပ်ရှားဆော့ကစားတာမျိုးနေသွားပြီးတော့ကျန်းမာရေးထိခိုက်နိုင်တာနောက်နီးပညာပေါ်မှာသိမ့်မိခိုလွန်ပြီးကိုကိုကိုအားကိုးလို့စိတ်ရော့ချသွားတာမျိုးတွေကိုအားနည်းချက်တွေအဖြစ်နဲ့သတိပေးထားတယ်ရှင့်
ဟန်ဖုန်းဟာခေတ်သစ်လူမှုဘဝမှာမရှိမဖြစ်လူသုံးပစ္စည်းတစ်ခုဖြစ်လာနေပြီးအာသာချက်တွေကိုစောင်းအားနည်းချက်တွေကိုရှောင်နိုင်ရင်ဖြင့်ဟန်ဖုန်းကကိုယ့်ကိုအတုံးချတဲ့အခြေအနေမရောက်ဘဲကိုကသာသူ့ကိုအတုံးချတဲ့အခြေအနေမျိုးရောက်နိုင်မှာဖြစ်ပါတယ်ခင်ဗျာ